ပုံမျိုးတော်ခန့်မှန်ရှိမှာငြိမ်းချမ်းစွာဆန္ဒပြနေကြတဲ့ចောင်းသားတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးအကြမ်းဖက်ဖြိုခွင်းခဲ့မှုမှာအဓိကတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူပေးဖို့ရှေ့ဆက်ရှင်မျိုးဆက်ចောင်းသားခေါင်းဆောင်တွေကအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးနိုင်ငံရေးအဖွဲ့တွေနဲ့တက်ကြွလှုပ်ရှားသူတွေကလည်းဒီမိုကရေစီလမ်းကြောင်းပေါ်ကိုတွ ောက်တွေရဲ့သတင်းပေးပို့ချက်တွေကိုစူးစီးပြီးတော့ဆက်ပြောပြပါမယ်ရှင်
အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိုအတည်ပြုဖို့လွှတ်တော်မှစတင်ကြားနာခဲ့တဲ့မနေ့ကြာသပတေးနေ့မှာပဲရန်ကုန်မြို့တော်ခမ်းမရှိမှာငြိမ်းချမ်းစွာဆန္ဒပြနေကြတဲ့ចောင်းသားတွေကိုအာဏာပိုင်တွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းမှုတွေလုပ်ခဲ့ပါတယ်။ရန်ကုန်ကိုချီတက်လာရင်လက်ဗရန်မှာပိတ်ဆို့ခံထားရတဲ့ចောင်းသားတပိတ်စစ်ចောင်းကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းတာတွေမလုပ်ဖို့တောင်းဆိုတဲ့အနေနဲ့တက္ကသိုလ်အသီးသီးကရာပေါင်းများစွာသောចောင်းသားတွေဟာရန်ကုန်မြို့တော်ခမ်းမရှိမှာစုဝေးတောင်းဆိုခဲ့ကြတာပါ။ဒီတောင်းဆိုမှုကိုရဲနဲ့လက်ပတ်အနီဝုတ်ရဲသားတွေကဒုတ်တွေနဲ့ရိုက်ပြီးတော့အကြမ်းဖက်ဖြိုခွင်းခဲ့တယ်လို့အနည်းဆုံး၈ဦးလောက်ဖမ်းဆီးခံခဲ့ရတယ်လို့မျက်မြင်ကြုံတွေ့ခဲ့ရသူတဦးက VOA ကိုပြောပြပါဗျ
။အကြမ်းဖက်နဲ့ရဲနဲ့ပေါ့ဒီအဲ့ဂျားတွေတဲမှာရောရှေ့မှာရောအသားရှင်ပေါ့နော်လက်ပတ်အနီတွေနဲ့သူအဲ့ဒါဂျားနဲ့ချီပြီးတော့ပေါ့နော်သူအရင်ကနေလည်းထွက်နေတယ်အဲ့လိုမျိုးပေါ့သူတို့ရောက်လာပြီးတော့အဲ့ဒါကြောင်းသားတွေဆိုအတင်းဝင်ဆွဲအတင်းဝင်ရိုက်တာပဲဒီသုတ်တွေမျိုးပါရင်ဟုတ်တိုင်းနဲ့ပြီးဆက်တင်ပါလေဝလုံးတွေပါလေတာလာတယ်ချို့ရဲမှုပြောင်းလို့ခြောက်သွားတယ်ခြောက်ပြီးမှရှင်းမယ်တဲ့အဲ့ဒါကြီးလည်းကျွန်တော်မြင်နေရပြီနောက်ပြီးတော့ဟိုလူငယ်တွေများတယ်တချို့ဆိုရှင်15မိနစ်အောက်တွေတွေ့ရတယ
်ဒီဆန္ဒပြပွဲအတွင်းဖန်စီခံရသူတွေထဲမှာ88မျိုးဆက်ငင်းငယ်ရင်နဲ့ပွန်းနင်းလူဖွဲ့စည်းကမနီလာတိမ်မနုနုအောင်နဲ့ကိုမျိုးတန်တို့အပါအဝင်အ ਨੇ ဆုံး10ဦးဖန်စီခံခဲ့ရတာဖြစ်ပါတယ်အခုလိုရဲနဲ့လက်ပတ်အနီဝုတ်ရဲသားတွေကအကြမ်းဖက်ရိုက်တဲ့လူစုခွဲခဲ့တဲ့ကိစ္စကို88မျိုးဆက်ចောင်းသားတွေကသတင်းစာရှင်းလင်းပွဲလုပ်ကန့်ကွက်ခဲ့ပြီးတော့ဒီဖြစ်ရပ်မှာအဓိကတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူပေးဖို့နဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့ចောင်းသားတွေအားလုံးကိုပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်
။ဆန္ဒဖော်ထုတ်တဲ့သူတွေထဲမှာအကြမ်းဖက်တာလက်နဲ့ဆွဲကင်တာမရှိပါဘူး။ဒါပေမဲ့ဖြည့်ချင်းတဲ့ပုံစံမှာအရင်ကကျွန်တော်တို့သွားရှင်နေတဲ့ဖြည့်ချင်းတဲ့ပုံစံမျိုးတော်ဝင်ရှိသူမဟုတ်ပဲနဲ့တော်ဝင်လက်ပတ်တွေပတ်ပြီးတော့မိန်းကလေးတွေကိုကာရင်နေမဲ့အောင်အခုလိုမျိုးနှိမ်နှင်းတာမျိုးဖြစ်လာတာကိုတော့ကျွန်တော်တို့88မျိုးဆက်အနေနဲ့လုံးဝတန်းကြီးမခံပါဘူးကျွန်တော်လက်မခံနိုင်ပါဘူးဒါကြောင့်မလို့အဲ့ဒါလိုလက်ပတ်ပတ်ပြီးတော့အကြမ်းဖက်ခွင့်ကိုအရင်စစ်အစိုးရလက်ထက်ကစွမ်းအားရှင်တွေလုပ်တဲ့ဆောင်ရွက်ချက်မျိုးကိုဘယ်သူကဥဆောင်ပြီးတော့တာဝန်ပေးသလဲအရင်စွမ်းအားရှင်လုပ်ရမျိုးလုပ်လာတာမျိုးကိုတော့နောက်နောက်မကျူးလွန်အောင်လဲကျွန်တော်တို့ဟန်တားရပါလိမ့်မယ်။ဒါကြောင့်မလို့အခုဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ပေါ်ထုတ်အရေးယူပါတာဝန်ခံဖို့လိုပါတယ်။ပြီးတော့အခုဖမ်းဆီးထားတဲ့သူတွေကိုအမြန်ဆုံးပြန်လဲလွတ်ပေးပြီးတွေ့ဆုံဆွေးနွေးဖြေရှင်းဖို့အတွက်ကျွန်တော်တို့88မျိုးဆက်အနေနဲ့အလေးအနက်ကျွန်တော်တို့တောင်းဆိုပါတယ်။ဒါ88မျိုးဆက်ရဲ့သဘောထားဖြစ်ပါတယ
်။88မျိုးဆက်ចောင်းသားခေါင်းဆောင်တဦးဖြစ်တဲ့ဦးကိုကိုကြီးပြောသွားခဲ့တာပါ။တခါ88မျိုးဆက်ចောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုမြအေးကလည်
းကျွန်တော်ဒီကနေ့ကျွန်တော်ဇီယာညီမ2ယောက်ကျွန်တော်ညီ2ယောက်ခါစီထိန်သိမ်းခံရတဲ့အခြေအနေအရင်နဲ့ခံရတဲ့အခြေအနေဖြစ်သွားပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့နိုင်ငံရေး main screen ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးနဲ့ဒီလိုငြိမ်းချမ်းရေးကိစ္စရပ်ဖြစ်ပါတယ်။သို့တော့လည်းတခြား issue wise ဆိုင်ရာကိစ္စရပ်ဒီအားလုံးကျွန်တော်တို့လုံးဝလက်လွတ်ထားတာမျိုးမရှိဘူး။ဂျားဝင်စစ်တပ်တင်းတောက်ပါတယ်ကျွန်တော်စစ်တပ်ပေးခဲ့တာဖြစ်ပါတယ်။နောက်ဆုံးအချိန်ထိလည်းလက်ရှိကျောင်းသားများနဲ့ကျွန်တော်တို့ထိတွေ့ဆက်ဆံမှုကျောင်းသားများရဲ့တဘောလားကိုဆိုရအောင်တိုက်တွန်းမှုစဉ်ဆက်မပြတ်ရှိဘူး။
အလားတူဒီဖြစ်ရက်နဲ့ပတ်သက်ပြီးတော့အဓိကအတိုက်ခံနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကလည်းဒါဟာဥပဒေနဲ့မညီတဲ့လုပ်ရက်အဖြစ်ဝေဖန်ခဲ့ပါတယ်
။ကျွန်တော်ပထမဆုံးမှတ်ချက်ပေးချင်တာဒီဥသာဥပဒေနဲ့လုပ်ရက်ဥပဒေနဲ့မညီတော့လုပ်ရက်ပဲနော်။ဖြုတ်ခွဲတာပဲဖြစ်ဖြစ်ဘာလုပ်တာပဲဖြစ်ဖြစ်အကုန်လုံးကဥပဒေနဲ့ညီလို့ဥပဒေနဲ့အညီလုပ်လို့ရှိရင်ယူနီဖောင်းဝတ်ရဲတော်၎င်းတခြားလက်နက်ကိုင်တော့လည်းကောင်းဖြစ်အောင်အဲ့တော့အဲ့ဒါမျိုးမဟုတ်တော့ပုံကူများပါနေဆိုရင်အဲ့ဒါဥပဒေမဲ့လုံရလို့ကျွန်တော်တို့အဲ့လိုသုံးသပ်တယ်။ပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုကစတင်လှုပ်ရှားတဲ့အချိန်ကစတင်ပြီးတော့ညှိနှိုင်းပြောဆိုကြရင်ဒီလိုအဖြစ်မရောက်ချက်ချင်းမဆောင်ရွက်ပဲနဲ့အချိန်ကြာညာမှုကဒါကိုဖြစ်စေတယ်လို့ကျွန်တော်အဲ့လိုပဲနားလဲ
။ဒီလိုရန်ကုန်မြို့တော်ခမ်းမရှိမှာဆန္ဒပြနေတဲ့ចောင်းသားတွေကိုအာဏာပိုင်တွေကလူစုခွဲအကြမ်းဖက်ဖြိုခွင်းမှုတွေလှုပ်ဆောင်နေချိန်မှာပဲ ဒီနေ့ကျွန်တော်တို့ကလည်းလက်ဗရန်မြို့မှာလည်းចောင်းသားတပိတ်စစ်ចောင်းကိုတားဆီးထားတဲ့အာနာပိုင်တွေရဲ့လုပ်ရက်ကိုကန့်ကွက်တဲ့ပြည်သူတချို့ဖမ်းဆီးခံခဲ့ရပါတယ်။ အခုလိုလက်ဗရန်ရောက်ပင်မတပိတ်စစ်ကြောင်းကိုရန်ကုန်ကိုဆက်လက်ချီတက်ခွင့်မပြုတဲ့အတွက်ထိုင်တပိတ်စစ်နွဲနေကြတဲ့ចောင်းသားတွေနဲ့အတူအဆက်ငတ်ခံဆန္ဒပြနေကြတဲ့တန်ဃာတော်တွေကိုတပိတ်မောက်ចောင်းသားတွေနဲ့ဆက်ပြီးမပူပေါင်းဘူး။ចောင်းသားတွေကိုလည်းနေရက်ပြန်ဖို့အတွက်ရန်ကုန်တိုင်းဒေသကြီးခိုင်းပေါင်းစုံတန်ဃာနာယကအဖွဲ့တွေဘကိုးတိုင်းဒေသကြီးအနောက်ပိုင်းခိုင်းပေါင်းစုံတန် မဟာနာယကအဖွဲ့ဆရာတော်တစ်ပါးကဖတ်ပြခဲ့ပါတယ်
။ဒီလိုအများဒီမြင်အချမ်းမှုကြံ့ကြားမြည်လို့ဟူသောစိတ်တော်ကများမရှိသေးရို့အတွက်ရန်ကုန်မြို့သို့ဝင်ရောက်ရန်ကြိုးပမ်းမှုမပြုဘဲမိမိတို့၏မိဘရင်းခွင်သို့ပြန်လည်ဝင်ရောက်ခိုလုံပြီးပေါ်တွန်းလာမည်ရလကောင်းများအားစောင့်ကြည့်ကြခြင်းပါကြောင်းလေးလေးနက်နက်မေတ္တာရောက်ခံအပ်ပါသည်
လဗရဲရောက်ចောင်းသားတွေရဲ့ထိုင်တပိတ်ဆင်နွဲတဲ့စီကိုလာရောက်အားပေးခဲ့ကြသူ၁၁ဦးကိုတော့စီတန်းလက်လက်ခွင့်ပုံမှန်၁၈နဲ့မိနစ်ကြာတာပရိနေကအာနာပိုင်တွေကအမှုဖွင့်ခဲ့ပါတယ်။ဒါအပြင်ကြာတာပရိနေကစတင်ခဲ့တဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ချက်